ပရရှမကစကိုင်းနိုင်ဒေသကြီးခန်းနီမြို့နယ်ကနန့်စီပွန်ကျောက်ဆင်းပေါ်ကစစ်ကောင်စီတပ်စခန်းကိုဒီကနေ့မနေ့အစောပိုင်းက KIA ကဝင်ရောက်တက်ခတ်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းဒီကြောင်ကနေပြီးတော့ပြန်လည်တက်ခတ်မှုတွေရှိနေပါတယ်။ရန်ကုန်ကပြီးပို့တဲ့သတင်းကိုကျွန်တော်တားမြစ်ဦးပြောပြပြီးပါမယ်။ကချင်ပြည်နယ်ပြည်စစ်ကောင်စီတပ်တွေနဲ့ KIA ကချင်လက်နက်ကိုင်ကြားဖြစ်နေတဲ့တိုက်ပွဲတွေဟာမတ်လ17ရက်နေ့ကစခဲ့ပြီးတော့အခုခါမှာတော့ကချင်ပြည်နယ်တွင်းသာမကစကိုင်းတိုင်းဒေသကြီးအထက်ပိုင်းကိုပါပြန့်နှံ့လာနေတာဖြစ်ပါတယ်။ဒီနေ့မနေ့စကိုင်းတိုင်းဒေသကြီးခနီးမြို့နယ်အတွင်းတိုက်ခိုက်မှုအခြေအနေကိုတော့ဒေသခံတူက VOE ကိုခုလိုပြောပါတယ်
ကိရိုင်ရနီမဝင်တိုက်တာပြီးကောင်းကောင်းဝင်တိုက်တဲ့အကြောင်းကြောင့်ဥပိုင်ရဲ့ဒီဥပိုင်လောက်ကကိုအရင်ဆုံးဝင်ပြစ်တာအဲ့ဒါ၄နိုင်တော့မှစပြီးတော့ပြစ်တာပြစ်ပြီးတော့ခုနှစ်ဖက်အပြန်လာပြစ်ခတ်တာအခုချိန်ဒီခုဟိုဘက်ကစစ်တပ်ကအခုချိန်နေတုံးနေတယ်ကွာအခုလုံးလုံးဆယ်ဝါနှစ်ချိန်လောက်ဝဲနေတယ်ကိုအဲ့ဒီလေးတက်စခန်းကလည်းဖုံးလင်းမှရှိရတော့လေးချောင်းလိုင်းကဒီပြီးတဲ့အတွက်သူဖုံးလင်းနဲ့ခန်းနေတော့လေးနဲ့လာမှဆို15မိနစ်တည်းရှိတယ်
KIA ဘက်ကအဓိကထားတက်ခိုက်ခဲ့တာကမကြံခရွာကဥပိုင်ကျောက်ဆင်းကုမ္ပဏီဖြစ်ပြီးတော့မကြံခရေစခန်းနတ်စီပုံရဲတိုင်ရင်နဲ့ရေစခန်းတပ်စခန်းတွေကိုတက်ခိုက်ခဲ့တာဖြစ်ပါတယ်။နေကြီး17နှစ်ကျော်လောက်မှာတော့ KIA တက်တူပြန်လည်ဆုတ်ခွာသွားပြီးတော့ရဲတပ်ဖွဲ့ဝင်တချို့တရားရတယ်လို့တချို့လည်းဖမ်းဆီးခံရတယ်လို့သိရပါတယ
်။လက်ရှိနောက်ဆုံးအလေးကရဲတပ်ဖွဲ့ဝင်3တရားရတယ်ရေစခန်းတွေအကုန်လုံးမီးရှို့သွားတယ်ဖျက်ဆီးသွားတယ်ဒီကြတော့ဒူရောအမျိုးသမီးအပါအဝင်တဲ့69ဖာတီခေါ်တော့ပါတယ်။နေရင်နေလာတဲ့ချိန်မှာသူတို့အားလုံးနောက်ဆုတ်သွားတယ်။ဒီအခုတိုက်ပွဲကတော့လောလောဆယ်ညင်သွားပြီ။နေရင်နေကတော့ဝဲနေတော့ပ
ါ။ TNG ကချင်တရင်ဌာနကတော့ရဲတပ်သား2ဦးပြေဆုံးပြီးတော့အရသာ2ဦးထိခိုက်ကြောင်းဖော်ပြထားပြီးမြေကြီးကတောက်ဦးတိကျတီးပြလို့မရခဲ့ပါဘူး။ပြီးခဲ့တဲ့မေလ9ရက်နေ့ကလည်းခရီးမျိုးနယ်ကောင်းဟင်းကြီးရွာကြီးမှာစစ်ကောင်စီတပ်ဖွဲ့နဲ့ရှမ်းပြည်လက်နက်ကိုင်တပ်ဖွဲ့ကြားတိုက်ပွဲဖြစ်ခဲ့ပါတယ်။တမရကဒီနတ်စီပုံကထွက်ရှိတဲ့ကြောက်တီကိုမန္တလေးဘက်ကိုတည်ဆောင်လာစီမှာဝင်ရောက်တက်ခိုက်ခံရတာဖြစ်ပြီးတော့တမရဘက်ကကြာဆုံးရှိခဲ့တဲ့ကြောင်ဒေသခံတွေကပြောပါတယ်။ကချင်ပြည်နယ်မိုးမောင်မြို့နယ်ထဲမှာတော့တောက်ကြနေညပိုင်းကပစ်ခတ်မှုတွေဆက်ရှိနေပြီးတော့မြို့သိရွာမှာလက်နက်ကြီးကြီးကြတာကြောင့်နေအိမ်နှလုံးမီးလောင်နေတယ်လို့မိုးမောင်ဒေသခံတူကပြောပါတယ်
။ဟုတ်ပါရဲ့တော့မှာအမြောက်ကြီးကြီးပါရော၄ငါးခါတော့ပစ်ထားတာဟုတ်။ဒီမြို့ဒီကျွာချာမှာဟိုချောင်းရှိရင်မောချောင်းနမောချောင်းအဲချောင်းနဲ့ပေးမှာတဲ့ဟိုမြောက်ကြီးဟိုကြီးကြလို့ပေါ့ကမိုင်းချလို့ကြီးကြောင်တယ်တဲ့ပေးနေရင်တော့ပါဆိုင်ဆိုင်လို့ပြောရအ
ောင်ကျသာပြီးညညတော့ကလည်းမြို့တစ်ကုံးလုံးနဲ့စီဟရွာဘက်တူမှာတက်မလို့နဲ့ KIA ကြပြစ်ခတ်တက်ခိုက်တာတွေရှိခဲ့ပြီးတော့စီဟရွာမှာနေအိမ်6လုံးလောက်ပျက်စီးပြီးတော့လူနှုတ်ဦးတရားရခဲ့ပါတယ် KIA ရဲ့ပြည်ညာရေးတာဝန်ခံဗိုလ်မှူးညော်ဘူးကတော့ခဏိမျိုးတွေမှာတိုက်ပွဲဖြစ်ပွားတာနဲ့ဘုံဘောင်မျိုးတွေအတွက်လက်နက်ကြီးကြီးကြလို့ဒီတချို့ပြည်စည်းတာဟုတ်မှန်တဲ့အကြောင်း view ကိုတီးတူပြောကြပြီးမယ်အောက်ခြေကသတင်းမတက်လာတဲ့အကြောင်းအချင်းချင်းသိစိတ်ကိုမသိရကြအောင်ပြောပါရယ်လက်ရှိအချိန်မှာတော့တက်မရွန်နဲ့ KIA ကြတိုက်ပွဲတွေဟာကချင်ပြည်နယ်စကိုင်းတိုင်းထက်ပိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းထိပါကျင်းပလာနေပါတယ်ကျွန်တော်တားညူပါ